ိုဗစ်ကာလစာဝတ်နေရေးအဆင်ပြေစေဖို့အတွက်ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေအတွက်အစိုးရကထောက်ပံ့ပစ္စည်းတွေပေးဝေရမှာအရင်တစ်ခေါက်ကစည်ရင်းမပါဘဲကြံခဲ့ကြသူတွေကိုငွေသားထောက်ပံ့ချေပေးနေတဲ့အကြောင်းကိုပြောပြပါမယ်။ဒီမှာအင်တနာထုံးပါပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေကိုကိုဗစ်ကာလမှာစားဝတ်နေရေးအဆင်ပြေစေဖို့အတွက်မက်လာကအခြေခံစားသတ်ကုန်ထောက်ပံ့ရိက္ခာ၅မျိုးကိုဝေပေးခဲ့ရမှာမပါဝင်ခဲ့တဲ့သူတွေကိုငွေသားထောက်ပံ့ပေးနေတာပါ။ဒီတစ်ချိန်မှာတော့ပထမတစ်ခေါက်တုန်းကရိက္ခာအထောက်ပံ့မရခဲ့တဲ့သူတွေအပြင်ပြည်ပကပြန်လာပြီးနောက်အလုပ်လက်မဲ့ဖြစ်နေတဲ့သူတွေကိုပါထည့်သွင်းပြီးအိမ်ထောင်စုတစုကိုငွေကျပ်1000ကျပ်စီထောက်ပံ့နေတာဖြစ်ပါတယ်။ထောက်ပံ့ငွေပေးတဲ့အစီအစဉ်ကိုတော့မနေ့ကစခဲ့တာလို့လည်းရန်ကုန်တိုင်းဒေသကြီးလှိုင်သာယာမြို့နယ်အနောက်ပိုင်းအုပ်ချုပ်ရေးမှူးဦးနေမင်းထွန်းကပြောပါတယ်
။အကြောင်းမင်းကြီးကကျန်ခဲ့တဲ့ဆီအဲ့ဒါအများကြီးပါလေ။နောက်တစ်ခါနေဆက်ကနေမိသားစုတိုင်းကြောင်းဖြည့်ဝင်ရောက်လာတဲ့ဆီသူတို့ကတော့ဆယ်ကနေမှရှိပါတယ်။မိသားစုတိုင်းဆိုတော့အင်္ဂါတော့ပုံမှန်ငွေမရှိဘူး။ဟိုအခြေခံကြမ်းသာဖြစ်နေ။စောင့်ဝင်နေရတဲ့သူတို့အကူအညီတားလိုအပ်တယ်ပေါ့နော်။အဲ့ဒါတော့ပါပဲ။နောက်တစ်ခုကတော့ဒီလိုကိုနိုင်ကိုကြနားရောက်ရှောက်ထားတဲ့သူတွေပေါ့နော်အဲ့လိုအဲ့လိုပုံမှန်မှာဖြစ်ဖြစ်ပြီးတော့မှပြီးတာပေါ့ခင
်ဗျကက်ယောဂကာလာအကူကြီးလိုနေသူတွေကိုငွေကြီးထောက်ပံ့တဲ့အစီအစဉ်ကိုတော့နိုင်ငံအနှံ့မှာစတင်နေတာပါစကိုင်းတိုင်းဒေသကြီးကလေးဝါမြို့နယ်မှာလည်းတက်ဆိုင်ရာရက်ကွက်တွေအလိုက်အထောက်ပံ့ပေးတဲ့အစီအစဉ်စတင်နေပြီလို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတန်းထွန်းမြင့်ကပြောပါတယ
်ကျွန်တော်တို့ပေးတဲ့နေရာမှာကြတော့သူတို့ယာယီမှုတွေကနေထည့်ပြီးတော့မှကျွန်တော်တို့ရက်ကွက်တွေလိုက်ပေါ့နော်ကျွန်တော်တို့ဒီမှာကတော့ကျွန်တော်တို့ကိုယ်စားလှယ်အနေနဲ့ဒီရုပ်သက်လောက်တဲ့နေရာမှာတော့ပြောယာယီမှုတွေကနေထည့်ပြီးမှသူတို့ဒီများတဲ့ဒီနေရာမှာဆိုလို့ရှိရင်ကြတော့အစုရတဲ့နေရာထားပြီးတော့မှအဲ့ဒီမှာသူတို့ရက်ကွက်လိုက်ပေါ့ဗျာသူတို့ဂျိုင်းအစုလိုက်အစုလိုက်အဲ့လိုမျိုးပေးတာပေါ့အိနေရာကိုပေးတာလည်းရှိတယ်အစုလိုက်ပေးတာလည်းရှိတယ်ဟုတ်ကဲ့
ကက်ယောဂကာလမှာအခက်ခဲဖြစ်နေသူတွေအဖြစ်ငွေသားထောက်ပံ့ပေးမဲ့သူတွေထဲမှာတော့ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေဖြစ်ကြတဲ့ဗျံကျစည်းတဲ့အငှားရင်မောင်းကြပန်းလုတ်သားရေလုတ်သားအလုတ်ကျန်းသမားခြံလုတ်သားပုဂ္ဂလိကလုပ်ငန်းတွေမှာလုတ်ကင်နေတဲ့နေစားဒါမှမဟုတ်ယာယီဝန်ထမ်းတွေအပြင်လက်တလောအလုတ်လက်မဲ့ဖြစ်နေတဲ့သူတွေလည်းပါဝင်ပါတယ်ကဘေးကာလာမှာပဲလက်နက်ကင်ပြိပခတွေကြောင့်အိုးအိမ်စွန့်ခွာတင်းချောင်နေရတဲ့သူတွေကိုလည်းလူမှုဖူလုံရေးကယ်ဆယ်ရေးနဲ့ပြန်လည်နေရချထားရေးဝန်ကြီးဌာနကအကူအညီပေးတာတွေရှိခဲ့တာပါအစောပိုင်းမှာတော့အကူအညီလိုအပ်နေတဲ့အခြေခံလူဒန်းစားအဖြစ်သတ်မှတ်ရမှာပြည်စုံမှုမရှိဘူးဆိုပြီးဝေဖန်မှုတွေလည်းကြုံခဲ့ရဖူပါတယ်ရှင်ကျွန်မအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်